တော်ရရှင်များရှင်ဩဂုတ်လ12ရက်ဒီကနေ့ဟာကမ္ဘာလူငယ်များနေ့ International Youth Day ဖြစ်ပါတယ်။ဩဂုတ်လ12ရက်နေ့ကိုကမ္ဘာလူငယ်များနေ့အဖြစ်ကုလသမဂ္ဂကနေသတ်မှတ်ပေးတာဖြစ်ပါတယ်။ဒီနေ့မှာတော့တတိုက်ဆဆိုင်ကက်သလစ်ဘာသာဝင်တွေကလည်းကမ္ဘာလူငယ်များနေ့ကိုကျင်းပကြပါတယ်။နှစ်စဉ်နှစ်တိုင်းကျင်းပတာမဟုတ်ပေမဲ့ဒီနေ့မှာတော့15ချိန်မြောက်လူငယ်များနေ့ကိုကက်သလစ်ဘာသာဝင်တွေကကျင်းပကြတာဖြစ်ပါတယ်။ပေါ်တူဂီနိုင်ငံမှာကျင်းပတဲ့ကမ္ဘာလူငယ်များနေ့မှာကက်သလစ်ဘုန်းတော်ကြီးအပါတောင်းတဲ့ကြီးဆရာတော်အပါ300လောက်တက်ရောက်ပြီးကမ္ဘာတစ်လွှားကလူငယ်အယောက်ပေါင်း 1.5 တန်းလောက်တက်ရောက်ခဲ့ကြတယ်ဆိုတာသိရပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးကမ္ဘာလူငယ်များနေ့ကိုတက်ရောက်ပြီးပြီးခဲ့တဲ့ရက်ပိုင်းကပဲပြန်ရောက်လာတဲ့ Father Jude Albert Johnson နဲ့ဆက်သွယ်မေးမြန်းထားပါတယ်။အရင်ဦးဆုံးကမ္ဘာလူငယ်များနေ့အကြောင်းနဲ့ဆက်ဆက်ပြီးမေးတဲ့အခါမှာ Father Jude ကအခုလိုရှင်းပြထားပါတယ်
။ကမ္ဘာလူငယ်များနေ့ကလစ်စပင်မှာကျင်းပတဲ့ပေါ်တူဂီနိုင်ငံဒီကောင်းကကျတော့15ကြိမ်မြောက်ကမ္ဘာလူငယ်များနေ့ပေါ့လေ။ကမ္ဘာလူငယ်များနေ့ကနှစ်နှစ်သုံးမဟုတ်သုံးနှစ်တစ်ခါတည်းမှာကျင်းပတယ်။ကမ္ဘာလူငယ်များနေ့ကဘလို့စလာတယ်ဆိုတော့1985ခုနှစ်မှာပြန်လည်တော်မူဝါပြီဖြစ်တဲ့ကျွန်တော်တို့ရဲ့ပုပ်ယန်မင်းကြီးယိုဟန်ပေါ်လူအခုကတော့သူကကျွန်တော်တို့ကက်သလစ်သာသနာရဲ့ယဟန်တာပေါ့လေသူက1985ခုနှစ်မှာတကဘာလုံးမှာရှိတဲ့လူငယ်တွေကိုတနေရာထဲမှာစုံပြီးတော့ဒီလူငယ်တွေတယောက်နဲ့တယောက်နဲ့ရင်းနှီးမြှုပ်ရဖို့နဲ့ကျွန်တော်တို့ဂျုံချီချင်းမှာတိုးပွားဖို့အတွက်သူကစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်အခုဒီမှာတွားတက်ခဲ့တဲ့ဒါလည်းကျွန်တော်ရဲ့ပထမဆုံးအကျင့်ကမ္ဘာလူငယ်များနဲ့ဒီအတွေ့အကြုံတစ်ခုဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုမျိုး Father Jude အနေနဲ့တွားတဲ့အခါမှာဒီ Australia နိုင်ငံကိုစားပြုတ်သွားတာလားဒါမှမဟုတ်ဘလိုမျိုးဟိုဥမာ Australia နိုင်ငံကဘယ်နှစ်ယောက်သွားတာလဲဒါမှမဟုတ် Melbourne ကိုစားပြုတ်လား Melbourne ကဘယ်နှစ်ယောက်သွားတာလဲအဲ့လိုမျိုးနည်းနည်းရှင်းပြလို့ရမလားရှင်
โอเคครับกบ้าลุงเหงียนเนี่ยโหลาตัดแต่ลุงเหงียนอยอกป้องว่าတော့ 1.5 million I love shit ครับที่ออสเตรเลียไตตะไตลงอ่ะจ้ะတော့อยอก 3,500 4,000 นี่ๆရှိတယ်ကျွန်တော်ဒီเมลเบิร์นอ่ะตั้วတာจ้ะတော့อยอก 600 นี่ๆရှိတယ်ကျွန်တော်อ่ะตั้วတာจ้ะတော့ဒီเมลเบิร์นเนาะဒီ Archdiocese of Melbourne แคปลินเตี่ยวอนิเนี่ยตั้วแล้วครับ
ဟုတ်ကဲ့အဲ့တော့အဲ့ဒီမျိုးသွားတဲ့အခါမှာရော Father Jude ပြောပုံအရဆိုရင်လူက 1.5 တန်းပေါ့နော်အဲ့ဒီမှာတက်ရောက်တဲ့လူငယ်တွေအဲ့တော့ဒီ 1.5 တန်းအတွက်ပေါ့လေအဲ့ဒီမှာရှိနေတဲ့အချိန်မှာအဆင်ပြေအောင်ဘယ်လိုမျိုးစီစဉ်ရေးဆွဲပေးတာလဲရှင်ပြီးတော့ဘယ်လိုအစီအစဉ်မျိုးတွေကိုပြုလုပ်ပေးပါသလဲရှင
်တော်ဒီနောက်ဆုံးပြုလုပ်ခဲ့တဲ့ဒီကမ္ဘာလူငယ်များနေ့က2019ခုနှစ်มาปิโลเคอะอะจารอดิปนามามาจินปาละบ่เลยเอริยะနေပြီးတော့စပြီးတော့နောက်လာမဲ့ကမ္ဘာလူငယ်များနေရလစ်စ်ပေမှာจินပါမယ်ဒီ2022လို့သူတို့ကသုံးဖြတ်လိုက်တာဒါပေမဲ့ကိုဗစ်ကြောင့်2022မှာကျွန်တော်ကမจินပါနိုင်ခဲ့ဘူးအဲ့တော့ဒီကမ္ဘာလူငယ်များနေจินပါမယ်ဆိုပြီးတော့နိုင်ငံတစ်ခုကပြင်ညာလိုက်တဲ့အခါမှာအဲ့ဒီနိုင်ငံကနေပြီးတော့ကျွန်တော်တို့ဒီ preparation တွေစတာပေါ့လေWhat you did committee ဆိုတာလည်းရှိတယ်။အဲ့ဒီ committee ကကျွန်တော်တို့ဒီကျင်းပမဲ့နိုင်ငံကိုတွားပြီးတော့ပြင်ဆင်မှုတွေအားလုံးလုပ်ရတယ်။ဒီတန်းနဲ့ချီတဲ့လူငယ်တွေအတွက်ပြင်ဆင်ရတာဖြစ်တယ်ဆိုတော့သူကအရင်တော့သူကမလွယ်ဘူးအမရဲ့။နောက်တစ်ခုကကျသူကပါနေရာထိုင်ခင်းတွေသူတို့ပြင်ဆင်ရတယ်။ဒီကျွန်တော်တို့အဖွဲ့ကကျတော့ hotel မှာတဲတယ်။တချို့လူတွေကကျတော့ဘုရားကျောင်းတွေကနေရာထိုင်ခင်းတွေပြင်ဆင်ပေးတယ်။ကျောင်းတွေကလည်းနေရာထိုင်ခင်းတွေပြင်ဆင်ပေးတယ်။တချို့လူတွေကကြတော့ဒီအိမ်တွေမှာတဲကြတယ်ပြင်ဆင်မှုတွေအားလုံးအားကြတော့ဧကန်နဲ့တိုင်းပြည်ကပြင်ဆင်ပေးတယ်ဆိုပေမဲ့လည်းကျွန်တော်တို့ဘက်ကလည်းပြင်ဆင်မှုတွေအများကြီးလုပ်ရတယ်မကောပမာတဲမလဲအဲ့လိုမျိုးပေါ့လေဒါပေမဲ့စားလာတောက်တာကြတော့ဒီကမ္ဘာလူငယ်များနဲ့ကျင်းပတဲ့နေရာတိုင်းမှာစားတောက်ဆိုင်တွေရှိတယ်အဲ့ဒီစားတောက်ဆိုင်တွေမှာကျွန်တော်တို့ရဲ့ registration ကတ်နဲ့သွားပြီးတော့ထုတ်လို့ရတယ်တနေရာနဲ့တနေရာသွားဖို့အတွက်ဆိုရင်လည်းကျွန်တော်တို့ရဲ့ registration card ကအဲ့ဒီမှာကျွန်တော်တို့လိုမျိုးဒီ transportation card လေးရှိတယ်အဲ့ဒီ key သွားတဲ့လက်မှတ်နဲ့ကျွန်တော်တို့ကပြပြီးတော့ တို့ရထားတွေကားတွေ public transportation တွေအကုန်စီးလို့ရတယ်ဒီအစားအသောက်တွေကကြတော့ဒီစားတောက်ဆိုင်တွေကျွန်တော်တို့ဒီ university မှာရှိတဲ့ cafe တွေဒီအဲ့လိုမျိုးနေရာ approve လုပ်ထားတဲ့စားတောက်ဆိုင်တွေမှာကိုကသွားစားလို့ရတယ်မေရာထိုင်တာကြတော့ hotel မှာလည်းနေလို့လည်းရတယ်အဲ့ဒါဆိုရင်တော့ကိုယ်စားကိုယ်ကိုပြင်ဆင်မှုလုပ်ရမှာပေါ့လေနောက်ကျတော့ဒီ host လုပ်တဲ့အတိုင်းပြည်ကလည်းတက္ကသိုလ်တို့ကျောင်းတို့ parish တို့အေးတို့အဲ့လိုမျိုးမှာသူတို့ပြင်ဆင်ပေးရခင်ဗျာပြင်ဆင်မှုတွေကတော့အရင်ကောင်းတယ
်အခုသွားခဲ့တဲ့ဒီဘယ်လိုပြောမလဲကမ္ဘာလူငယ်များနေ့မှာအစီအစဉ်ကတချို့ဆိုရင်နှစ်ပတ်တချို့သုံးပတ်ပေါ့နော်အဲ့လိုမျိုးပတ်သုံးပတ်အတွင်းမှာဟိုဘယ်လိုပြောမလဲဘယ်တွေသွားနိုင်မလဲဘာတွေလာနိုင်မလဲဘာတွေလေးလာနိုင်ဘာတွေလေးလာချင်လေးလာလို့ရအောင်ဆိုပြီးတော့အစီအစဉ်ရေးဆွဲပေးတာမျိုးရောရှိလားရှင့
်ကမ္ဘာလူငယ်များနေ့လို့ပြောတဲ့ဆိုတဲ့အခါမှာတစ်ပတ်အချင်းရှိတယ် first of august ကနေပြီးတော့ 6th of august အထိပေါ့အဲ့တော့ तू ကဒီတပတ်ကြာတဲ့ကမ္ဘာလူငယ်များနေ့ကမ္ဘာလူငယ်များနေ့သွားတယ်ဆိုတဲ့အခါမှာကျွန်တော်တို့ရဲ့ဒီလူငယ်တွေအကုန်လုံးသွားကြတာ तू ကဒီ holiday လိုမျိုးသွားကြတာမဟုတ်ဘူးဖျားဘူးအနေနဲ့ကျွန်တော်တို့ကသွားကြတာလူငယ်တိုင်းကဥပမာကျွန်တော်တို့လိုမျိုး australia နေသွားတယ်ဒီ america နေပြီးတော့သွားတယ်ဒီတခြားနိုင်ငံနေပြီးတော့သွားတဲ့လူတွေကကမ္ဘာလူငယ်များနဲ့မတိုင်ခင်မှာကျွန်တော်တို့ကတခြားဖျားဘူးတွေကိုကျွန်တော်တို့ကလောက်ကြတယ်ကိုယ့်ရဲ့ diocese အနေနဲ့ကျွန်တော်တို့ကပြင်ဆင်ရတော့ပေါ့လေကျွန်တော်ကကျတော့ portuguese ကိုပဲတားလိုက်သွားတယ်ဒီကမ္ဘာလူငယ်များနဲ့ကိုကျွန်တော်မတက်ရောက်ခင်မှာ portuguese နိုင်ငံ fatima မှာရှိတဲ့1916ခုနှစ်မှာဒီမေတော်တခင်မထင်ရှားပြခဲ့တဲ့နေရာကိုကျွန်တော်သွားတယ်အဲအဲ့ဒါပြီးသွားပြီဆိုရင်ဒီ portuguese နိုင်ငံမှာရှိတဲ့ကျားဒီပါတာရင်းနဲ့ဟိုအထင်ကရရှိတဲ့နေရာတွေကျွန်တော်တွားပြီးတော့လေ့လာတယ်ကျွန်တော်တို့ဖွဲ့ရလေ့လာပြီးတော့ကျွန်တော်တို့ကဒီကမ္ဘာလူငယ်များနေ့ကိုကျွန်တော်တို့ကပါဝင်တက်ရောက်တာပေါ့တချို့လူတွေဆိုရင်ကျွန်တော်တို့က Holy Land ကိုတွားကြတယ် Holy Land ကိုအရင်ဆုံးတွားပြီးတော့မှကမ္ဘာလူငယ်များနေ့ကိုပါဝင်တက်ရောက်တယ်တချို့လူငယ်တွေဆိုရင် Italy နိုင်ငံကိုတွားကြပြီးတော့မှကမ္ဘာလူငယ်များနေ့ကိုပါဝင်တက်ရောက်တယ်ပေါ့ကမ္ဘာလူငယ်များနေ့အပြင်ကိုကိုလှုပ်ချင်တာဆိုတာကတော့ဒါကိုယ့်ရဲ့ diocese ကိုယ့်ရဲ့ parish အပေါ်မှာမူတည်တယ်ဒီအဲ့ဒါကြတော့ဒီကမ္ဘာလူငယ်များနဲ့ဒီ committee ကစီစဉ်ပေးတာမဟုတ်ဘူးကမ္ဘာလူငယ်များနဲ့ committee ကစီစဉ်ပေးတာကြတော့ဒီကမ္ဘာလူငယ်များနဲ့အတွက်ဒီ august လတရနေ့ရနေပြီးတော့ august 6ရက်နေ့ထိလူငယ်တွေဘာတွေလုပ်ရမလဲဆိုတာကြတော့ဒီလိုစီစဉ်ပေးတယ်ခင်ဗျဟုတ
်ဟုတ်ကဲ့အဲ့ဒီအစီအစဉ်တွေထဲမှာဘာတွေပါလဲရှင
်သူကတော့အစုံပါတယ်တကယ်အရေးကြီးတဲ့ဟာကတော့ဗာလဲဆိုတော့ဒီကမ္ဘာလူငယ်များနေကိုစတာကတော့အဖွဲ့မစားတရားလို့မြတ်ပေါ့လေဒီပေါ်ချူဂီနိုင်ငံမှာရှိတဲ့ကာဒီနယ်ကဟောတယ်အဲ့ဒါကျတော့ဒီ host နိုင်ငံမှာရှိတဲ့တရားတော်ပဲဖြစ်ဖြစ်ကာဒီနယ်ပဲဖြစ်ဖြစ်သူတို့ကဟောတယ်နောက်တစ်ကျတယ်ဆိုရင်ကျွန်တော်တို့ကဒီပုံရံမင်းကြီးနဲ့လူငယ်တွေနဲ့တွေ့ဆုံခြင်းပေါ့ဟိုက outdoor လိုမျိုးနေရာမှာကျွန်တော်လူငယ်တွေအားလုံးရှိတယ်အမပုံရံမင်းကြီးကသူ့ရဲ့ဒီပြီးတော့ရင်ပေါ်မှာပါဝင်ပြီးတော့ဒီလူငယ်တွေအားလုံးသူတွေ့ဆုံတယ်သူနှုတ်ဆက်တယ်အဲ့ဒါပြီးသွားပြီဆိုရင်သူကကျွန်တော်တို့ speech ပေးတယ်ကမ္ဘာလူငယ်များနေ့မှာတခင်ခရစ်တော်ရဲ့ဒီကားတိုင်းထမ်းခြင်းကိုလည်းကျွန်တော်တို့ကပြုလုပ်ကြတယ်ဖျားဘူးလမ်းလျှောက်ခြင်းကိုကျွန်တော်တို့လုပ်တယ်အဲ့ဒါပြီးသွားပြီဆိုရင်ပုံရံမင်းကြီးနဲ့ကျွန်တော်တို့ဒီ adoration လို့ခေါ်ပါပေါ့လေကိုရောမြတ်ဝတ်ပြုခြင်းကိုကျွန်တော်တို့လုပ်တယ်အဲ့ဒါပြီးသွားပြီဆိုရင်ကျွန်တော်တို့ကဒီ final မစ္စတာတရားမျိုးရှိတယ်ဒါကြတော့ဒီကျွန်တော်တို့ကပုံရံမကြီးနဲ့လုပ်တဲ့ activities တွေပေါ့အဲ့ဒီအပြင်အပေါ်မှာကျွန်တော်တို့ကဗာရှိလဲဆိုတော့ကျွန်တော်တို့ဒီခရီးစကားတင်ယူတာတွေရှိတယ် concept တွေရှိတယ်အဲ့ဒါပြီးသွားပြီဆိုရင်ကျွန်တော်တို့က praise and worship တွေရှိတယ်တရားထိုင်တာတွေရှိတယ်အဲ့ဒါပြီးသွားပြီဆိုရင်ကျွန်တော်တို့ကဒီဖျားဘူးအနေနဲ့ပေါ်တူဂီနိုင်ငံမှာရှိတဲ့ဒီအထင်ကရဖျားเจ้าတွေကိုသွားလဲတာရှိတယ်ပေါ်တူဂီနိုင်ငံကကျတော့ဒီသူ့ရဲ့ယုံကြည်ခြင်းကအနှစ်တထောင်နေနေရှိပြီဆိုတော့သူ့ရဲ့ဖျားเจ้าနေရာကျွန်တော်ဒီထောင်နဲ့ခြေပြီးရရှိရဲဆိုတော့ဒီကျွန်တော်တို့လိုမျိုးဩစတြေးလျနေပြီးတော့သွားတဲ့လူငယ်တယောက်နေနဲ့ကျွန်တော်သူကအများကြီးလေ့လာသင်ယူကြရှိရလေဒီကျွန်တော်တို့ဩစတြေးလျနိုင်ငံမှာကက်သလစ်အသင်းတော်ကအနည်း200လောက်ပဲရှိသေးတာလေပေါ်တူဂီနိုင်ငံမှာကျွန်တော် is a very old church အဲ့တော့သူတို့ရဲ့ကက်သီဒရယ်ဆိုရင်1100လောက်မှာစောက်ထားတာဆိုတော့ကျွန်တော်အဲ့လိုမျိုးပါလေသူတို့ရဲ့ဒီပေါ်တူဂီနိုင်ငံ history တွေပေါ်တူဂီနိုင်ငံမှာရှိတဲ့ missionaries တွေအဲ့လိုမျိုးကျွန်တော်တို့ကသင်ယူပေးရတယ်ခင်ဗျာဟုတ်
ဟုတ်ကဲ့ ဒီနိုင်ငံတကာမှာကြည့်လိုက်မယ်ဆိုရင်ဒီလူငယ်တွေအတွက်ဆိုရင်အခုဩစတြေးလျမှာဆိုရင်သူတို့အနာဂတ်အတွက်တော်တော်လေးစိုးရိမ်ကြတာပေါ့နော်ဥပမာအားဖြင့်အိုးအိမ်တွေရဲ့ဈေးတွေလည်းထိုးတက်သွားတယ်ဆိုတော့ဒီဘဝမှာအိမ်ပိုင်ဆိုင်နိုင်ပါတော့မလားအိမ်ဝယ်နိုင်ပါမလားဆိုပြီးစိုးရိမ်ကြတယ်နောက်တစ်ခါကျတော့ကဘာပူနွေးမှုတွေဖြစ်လာပြီးတော့ဟိုသူတို့အနာဂတ်အတွက်ဟိုဘယ်လိုပြောမလဲရက်တက်မအေးရဘူးပေါ့လေအဲ့တော့ဆန္ဒပြမှုတွေမှာဆိုရင်လည်းလူငယ်တွေပါတယ်အဲ့တော့ဒီလိုလူငယ်များနေ့မှာကမ္ဘာလူငယ်များနေ့မှာကောဒီလိုအကြောင်းတွေမဆွေးနွေးကြဘူးလားရှင
်ဟုတ်ကဲ့ခင်ဗျဆွေးနွေးတယ်ခင်ဗျဆွေးနွေးတယ်ဆိုတာဒီကျွန်တော်ခုနပြောတဲ့အခါမှာဖျားစကားတည်ယူခြင်းကျွန်တော်ကက်တီကစ်စင် class လို့ကျွန်တော်ပြောတဲ့အခါမှာဒီကက်တီကစ်စင် class တွေအကုန်လုံးကဖျားအကြောင်းတရားအကြောင်းတွေကြီးပဲမဟုတ်ဘူးဒီနှစ်အထူးသဖြင့်ပေါ့လေဒီနှစ်မှာကျွန်တော်တို့ရဲ့ဒီ main catechism class က3ရက်ပေါ့နော်အဲ့ဒီဒီ2ရက်3ရက်4ရက်အဲ့ဒီမှာမနက်ပိုင်းမှာ catechism class လုပ်တဲ့အခါမှာကျွန်တော်တို့ကဘာကို focus လုပ်လဲဆိုတော့ပုပ်ယေဟန်မင်းကြီး Francis နောက်ဆုံးသူရေးခဲ့တဲ့စာကျွန်တော်နှစ်ခုကိုကျွန်တော်တို့ focus လုပ်တယ်ဒီပထမစာကျွန်တော်ပုပ်ယေဟန်မင်းကြီး2000စံနာဂုဏ်မှာရေးတဲ့လောက်ဒါတိုစီသူရဲ့အဓိပ္ပာယ်ကတော့ဖျားသခင်ဟာကျေးဇူးတင်ကြလို့ဆိုတဲ့အဲလောက်ဒါတိုစီသူရဲ့ဒီလောက်ဒါတိုစီရဲ့ message ကဘာလဲဆိုတော့ကျွန်တော်တို့ရဲ့ကဘာကြီးကိုကဲလုပ်ဖို့အတွက်အဲကျွန်တော်တို့ရဲ့ကဘာကြီးကိုကဲလုပ်ဖို့အတွက်ဒီကျွန်တော်တို့နဲ့ကျွန်တော်တို့ရဲ့ position ဖျားသခင်ကဘယ်လိုဆက်သွယ်မှုရှိလဲကျွန်တော်တို့နဲ့ကျွန်တော်တို့နဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေနဲ့ဘယ်လိုဆက်သွယ်မှုရှိလဲကျွန်တော်တို့နဲ့ကျွန်တော်တို့ရဲ့ကဘာကြီးကဘယ်လိုဆက်သွယ်မှုရှိလဲအဲ့ဒီလောက်ဒါတိုစီဆိုတဲ့ပုပ်ဖရန်စစ်ကစာဂျူနိုကျွန်တော်တို့လူငယ်တွေအားလုံးဒီဘစ်ရှော့တယောက်ကအဲ့ဒီစာဂျူနိုနဲ့ကျွန်တော်တို့ပို့ချတယ်အဲ့ဒါပြီးတော့ကျွန်တော်တို့ discussion တွေလုပ်ကြတယ်အဲ့ဒီဟာတရက်ကျွန်တော်တို့လုပ်တယ်နောက်တရက်ကျတော့ဒီပုပ်ရဲမင်းကြီးရဲ့ဒုတိယစာဂျူနိုဖြစ်တဲ့Fratelli Tutti အကောင်ကျတော့ဒီ2020မှာပုပ်ဖရန်စစ်ရေးခဲ့တဲ့စာကျွန်တော်အဲ့ဒီစာကျွန်တော်ကလည်းပထမတစ်ခုနဲ့တိတ်မကွာဘူးသူအဲ့ဒီစာကျွန်တော်ရဲ့တကယ်သူ့ရဲ့ main message ကပါလဲဆိုတော့ social friendship social friendship လို့ပြောရဲဆိုတဲ့အခါမှာသူကဘာလို့ပြောချင်တာလဲဆိုတော့ဒီကျွန်တော်တို့လူသားအားလုံးမှာရှိတဲ့ share responsibility to promote the common good အုံးကောင်းကျိုးဘယ်လိုမျိုးညှင့်တင်ကြမလဲဆိုတဲ့ဥစ္စာသူကအထူးဖြင့်အဲ့ဒီစာကျွန်တော်ကပြောတဲ့ဘာကိုပြောချင်တာလဲဆိုတော့ဒီနိုင်ငံမှာရှိတဲ့ခေါင်းဆောင်တွေတာမကလူအယောက်စီတန်းကကျွန်တော်တို့မှာတာဝန်ကိုတရားရှိတယ်ကျွန်တော်တို့ရဲ့ကဘာကြီးကိုဘယ်လိုမျိုး look after လုပ်ရမလဲကျွန်တော်တို့ရဲ့ကဘာကြီးကိုဒီအခုမှကျွန်တော်တို့မှာအားလုံးမှာရှိနေတဲ့အမအခုနပြောသလိုမျိုးဒီ global warming တို့ climate change တို့အဲ့ဒီပုံမှာကျွန်တော်တို့လေ့လာကြတာပေါ့လေအဲ့တော့အဲ့ဒီဟာအရင်ကလူငယ်တွေကြားမှာ very powerful ဖြစ်တယ်ဒီကျွန်တော်တို့ကဒီဖျားစကားတင်တယ်လို့ပြောတဲ့အခါမှာဒီဖျားအကြောင်းကိုပဲကျွန်တော်တို့လေ့လာတာမဟုတ်ဘဲနဲ့ဒီဖျားသခင်ကကျွန်တော်တို့ gift တစ်ခုအနေနဲ့ပေးထားတဲ့ဒီကဘာကြီးကိုကျွန်တော်တို့ကဘယ်လိုမျိုးထိန်းသိမ်းစောင့်ရှောက်ရမလဲဆိုပြီးတော့ကျွန်တော်တို့လေ့လာတာပေါ့လေအဲ့ဒီလောမှာကျွန်တော်တို့ကပြောဆိုဆရာတော်ကကျွန်တော်တို့ပို့ချတယ်ပြောရစီကျွန်တော်တို့ကဒီ group တွေခွဲပြီးတော့ကျွန်တော်တို့က discussion တွေရှိတယ် question တွေရှိတယ်အဲ့လိုမျိုးလုပ်ကြတာခင်ဗျာအဲ့နောက်တစ်ခုကကျတော့ဒီအဲ့ဒါလုပ်ရုံနဲ့မကဘူးကျွန်တော်တို့ဒီကမ္ဘာလူငယ်များနဲ့ကျင်းပတဲ့နေရာတိုင်းကိုကြည့်တဲ့အခါမှာလည်းဒီတိတ်တိတ်လေးလို့ပြောရမလားဒီအမိုက်ပုံးနေတဲ့နေရာတိုင်းမှာရှိတယ်အဲ့လိုမျိုးအမိုက်ပုံးနေရှိတဲ့ဆိုတဲ့အခါမှာလည်းဒီအမိုက်ပုံးနေရလဲကျွန်တော်တို့ဒီ rubbish ဆိုရင်ဘယ်ထဲမှာပြင်မလဲ green ဆိုရင်ဘယ်ထဲမှာပြင်မလဲrecycle ဆိုရင်ဘယ်ထဲမှာပြင်မလဲနောက်ခုကျွန်တော်သတိထားမိရကြလူငယ်တွေအကုန်လုံးကအမိုက်ဆိုလဲဒီအိုင်းပြစ်လိုက်တာမျိုးကျွန်တော်မတွေ့ဘူးဒီရှုပ်ပွားနေအမိုက်တွေဆိုလဲကျွန်တော်မတွေ့ဘူးအကုန်လုံးကဒီဘယ်လိုပြောမလဲအခုကျွန်တော်တို့ပတ်ဝန်းကျင်မှာရှိနေတဲ့ဒီ recycle တို့ reuse တို့ reduce တို့အဲ့ဒီပုံမှာလူငယ်တွေအကုန်လုံးရဲ့သူတို့ရဲ့အတန်းရှင်းနေလဲရှိတယ်ခင်ဗျအဲ့တော့အမအခုနပြောသလိုမျိုးဒီ climate change နဲ့ global warming ကိုဒီ what you there အရင်က focus လုပ်တယ်လို့ကျွန်တော်မြင်ရတယ်သူအထူးရှိသူလုပ်ချင်တာကတော့ဒီကျွန်တော်တို့အားလုံးဒီ attention ပေးဖို့ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့ အဲ့တော့ဒီတကဘာလုံးလို့ပြောကလူငယ်တွေလာရောက်ဆုံတယ်လို့ပြောတဲ့အခါမှာဟိုမြန်မာနိုင်ငံရောပါလာရှင်ဘာဖြစ်လဲဒီအခုချိန်ကဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆိုတော့လေဒီခါတိုင်းဆိုရင်လည်းမြန်မာနိုင်ငံကလူငယ်ကိုယ်စားလှယ်တွေတက်ရောက်มาပေါ့เนาะအခုဒီတစ်ခေါက်ကောပါဝင်လာရှင
်အဲကျွန်တော်စုံစမ်းတော့စုံစမ်းကြည့်ရမှာကျွန်တော်စုံစမ်းကြည့်တော့ကြတော့ဒီမြန်မာပြည်ကလူငယ်တွေပါဝင်ခြင်းမရှိဘူးလို့ကျွန်တော်ကြားမိတယ်နောက်ခုကကြော်ဒီကျွန်တော်ဒီ social media မှာဘာလို့လဲဆိုတော့အခုက social media ခင်ဆိုတော့လေဒီဥမာမြန်မာပြည်ကလူငယ်တွေပဲတွားတယ်ဆိုတော့ social media မှာကျွန်တော်တွေ့မိမှာပဲလေဒီမြန်မာပြည်မှာရှိတဲ့ Catholic ဒီ Facebook page တို့ဘာလို့ညာတော့အဲ့လိုမျိုးကျွန်တော်တွေ့မိတာမရှိဘူးကျွန်တော်တွေ့မိတာတခုကကြော်ဒီကမ္ဘာလူငယ်များနဲ့ကိုမြန်မာပြည်မှာအထူးသဖြင့်ကျွန်တော် Archdiocese of Yangon မှာသူရဲ့တာသနာမှာပဲဒီကမ္ဘာလူငယ်များနဲ့ကိုကျင်းပတယ်ဗောလေဒီ St. Augustine Church ကမာယုံမှာဒီ Archdiocese ကရန်ကုန်မှာရှိတဲ့လူငယ်တွေအားလုံးစုံပြီးတော့ကမ္ဘာလူငယ်များနဲ့ကျင်းပတယ်ကျွန်တော်သိတာကတော့မြန်မာပြည်ကိုစားပြုလာတဲ့လူငယ်တွေတော့ဒီကမ္ဘာလူငယ်များနဲ့မှာကျွန်တော်မတွေ့မိဘူးနောက်တစ်ခုကတော့ဒီ Australia နေပြီးတော့လာတဲ့ဒီအထူးဖြင့်ဒီကျွန်တော်တို့ဒီ Archdiocese of Melbourne မှာကျွန်တော်ပါဝင်နောက်ကောင်းမလေးနှစ်ယောက်ရှိတယ်ကျွန်တော်တို့ကတော့ကျွန်တော်ဒီမြန်မာပြည်ရပဲဒါပေမဲ့ဒီ Australia မှာနေနေတာပေါ့လေနောက်ခုကျွန်တော်ဒီ pet မှာရှိတဲ့ဒီလူငယ်၃ယောက်ကိုကျွန်တော်တွေ့တယ်သူတို့ကကျွန်တော်လည်းမြန်မာပြည်ရဆိုပေမဲ့လည်းအခု pet မှာနေတာအဲ့လိုမျိုးတော့ရှိမယ်မှာဒီ America ကလည်းရှိနိုင်တယ်အခြားနိုင်ငံတွေကလည်းရှိနိုင်တယ်ဒါပေမဲ့မြန်မာပြည်ကနေပြီးတော့မြန်မာကိုစားပြုကမ္ဘာလူငယ်များနေကိုလာတက်တယ်ဆိုတော့ကျွန်တော်လည်းမကြားမိဘူးအဲ့တော့မရှိဘူးလို့ကျွန်တော်ထင်တယ်ဟုတ်အဲ့တော့ကျွန်တော်ဒီနိုင်ငံရေးနဲ့လည်းအများကြီးပတ်သက်မှုရှိတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီလာမယ့်2029ခုနှစ်ကျရင်ပုတ်ဟန်မင်းကြီး Francis ကဒီကမ္ဘာလူငယ်များနေ့ကိုကိုရီးယားနိုင်ငံမှာတောင်ကိုရီးယားနိုင်ငံမှာကျင်းပမယ်လို့ကြေညာခဲ့တာပေါ့နော်အဲ့ဒီအချိန်ကျရင်တော့မြန်မာနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်နိုင်လိမ့်မယ်လို့မျှော်လင့်မိပါတယ်ဟုတ်ကဲ့ Father Jude အခုလိုမျိုးပေါ့နော်ဒီ program လေးမှာပါဝင်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျ Thank you ပါခင်ဗျ